ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာမြို့တော်ခီယက်မြို့တော်ကနေထွက်ခွာပြီးနိုင်ငံတောင်ပိုင်းကစစ်တပ်အသင်းမိုက်ကိုလိုက်မြို့ကိုတွားရောက်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်လေးလနိဗ္ဗာဒကာလအတွင်းတောင်ပိုင်းမြို့ကိုယူကရိန်းခေါင်းဆောင်တွားရောက်တာဖြစ်ပါတယ်။
Хочу подякувати кожному, кожній з вас за велику роботу, за велику службу.
နိုင်ငံကိုကာကွယ်ပေးနေတဲ့အတွက်တဝူးချင်းတယောက်ချင်းနဲ့မိသားစုတွေကိုကာကွယ်ပေးနေတဲ့အတွက်မြင့်မြတ်လာတဲ့တာဝန်ထမ်းဆောင်မှုအတွက်အားလုံးကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကမိုက်ကိုလိုက်ဒေသရှီတန်းမှာခုခံကာကွယ်နေကြတဲ့တပ်ဖွဲ့တွေထံသွားရောက်စင်မှာပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းဘတ်စ်ဒေသမှာတော့တိုက်ပွဲတွေဆိုးရွားပြင်းထန်နေစေဖြစ်ပါတယ်။အရှေ့ပိုင်းမြို့စီဘာရိုဒွန်းနက်မြို့အနီးကခြေရွာတွင်မှတိုက်ပွဲတွေပြင်းထန်နေကြောင်းလဲယူကရိန်းအာဏာပိုင်တို့ကပြောပါရယ်စီဘာရိုဒွန်းနက်မြို့ကိုထိန်းချုပ်နိုင်ရေးရုရှားတပ်ဖွဲ့တွေကြိုးစားနေတာသတင်းပတ်တွေနဲ့ချီကြမ်းမြင့်လိုက်ခဲ့ပါပြီဒါပေမဲ့လဲမြို့အနီးမှာလက်ရှိတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေပြီးမြို့တစ်ခုလုံးကိုတော့ရုရှားတို့မထိန်းချုပ်နိုင်သေးဘူးလို့လူဟန်စ်ဒေသအုပ်ချုပ်ရေးမှူးစာဟီဟိုင်ဒိုက်က Telegram မှာပြောဆိုထားပါတယ်အနီးကခြေရွာတွေမှာခက်ခက်ခဲခဲတိုက်ခိုက်နေကြပြီးရုရှားတို့ဘက်ကထိုးဖောက်နိုင်ဖို့ကြိုးစားပေမဲ့လဲယူကရိန်းဘက်ကဗက်ပေါင်းစုံကနေခုခံကာကွယ်နေတယ်လို့သူကပြောပါတယ်။စီဘာရိုဒွန်းနယ်မြို့နယ်မြစ်တစင်းမဲချတဲ့ယူကရိန်းကိုထိန်းချုပ်ထားဆဲဖြစ်တဲ့ Lanschank မြို့ကိုရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းအလဲပိုင်းက Lanschank နဲ့ကာရမန်ချက်ဒေသတွေကရေနံကျက်ဆက်ယုံနဲ့ရေနံသူလောင်ယုံတွေကိုရုရှားတပ်ဖွဲ့တွေဖျက်ဆီးပစ်ခဲ့တဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှပြောဆိုထားပါတယ်ရှင်။